စစ်တပ်ခံနေရတဲ့တိုက်ပြည်အတွင်းအကြမ်းဖက်မှုထိန်းချုပ်ရန်ရည်ရွယ်တဲ့အချင်းသမားရန်ဤဘက်ခေါင်းဆောင်တွေကတိကဝတ်ယူခဲ့ကြတယ်လို့ဤဘက်ဆိုင်ရာအမေရိကန်သံအမတ်ကပြောကြားပါတယ်လုံခြုံရေးနဲ့စီးပွားရေးတွေလိုအဓိကပန်းတိုင်တွေဖြည့်ဆည်းဖို့အစီအစဉ်ကိုနောက်ဆက်နလအတွင်ဤရက်အရာရှိတွေဖော်ဆောင်လိုက်မယ်လို့သူမျှော်လင့်ကြောင်းဇာမေခါလီဇတ်ကအင်္ဂါနေ့ဗက်ဒန်မြို့သတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။ဤရက်ခေါင်းဆောင်တွေအဲ့ဒီသူတို့ရဲ့ပန်းတိုင်ရောက်ဖို့အချိန်အဟုန်တိုး၍ကြိုးစားရလိမ့်မယ်လို့အမေရိကန်သံအမတ်ကပြောပါတယ်။ဤတဲ့အစိုးရတပ်ဖွဲ့တွေဟာနောက်၁၂လနဲ့၁၈လအကြာတိုင်းပြည်ရဲ့လုံခြုံရေးကိုလုံးဝထိန်းကိုင်နိုင်စွမ်းရှိသင့်တယ်လို့ဤရက်ရှိထိပ်တန်းအမေရိကန်ဗိုလ်ချုပ်ကြီးဂျော့ချ်ကေစီကအဲ့ဒီသတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။ဤရက်မှာရှိတဲ့အမေရိကန်တပ်များကိုရှော့ချဖို့ဆက်လက်အာရုံစိုက်သွားမယ်ဖြစ်ကြောင်းဒါပေမဲ့လို့လိုအပ်ပါကနောက်ထပ်အမေရိကန်တပ်များဆေလွတ်ရန်သူတောင်းခံတယ်လို့ဗိုလ်ချုပ်ကြီးကေစီကပြောကြားပါတယ်။